EU ဥရောပသမဂ္ဂဥပဒေပြုအမှတ်တွေဟာအိန္ဒိယပိုင်းကက်ရှမီးယားဒေသကိုအင်ကာနေကတောရောက်ခဲ့ကြပါတယ်။ဒါအိန္ဒိယအစိုးရကဩဂုတ်လတဲ့ဒီဒေသအတွက်ပေးထားတဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပြန်ရုပ်သိမ်းပြီးဆန္ဒပြသူတွေပြင်းပြင်းထန်ထန်ချေမှုန်းခဲ့ခြင်းကစပြီးနိုင်ငံခြားကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ပထမဆုံးလာရောက်ခွင့်ရတာပါ။နိုင်ငံပေါင်း17နိုင်ငံကိုစားပြု EU လွှတ်တော်အမှတ်တွေဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးမှသူတို့ဟာကက်ရှမီးယားဒေသအခြေအနေကိုဖျက်ဖို့စီစဉ်နေတယ်လို့အိန္ဒိယအစိုးရအရာရှိတွေကပြောပါတယ်။အိန္ဒိယအစိုးရကမွတ်စလင်အများစုနဲ့ထန်ဒီဒေသရဲ့အခြေခံဖွဲ့စည်းပုံဥပဒေပါရပိုင်ခွင့်ဖြစ်တဲ့ကိုပိုင်အုပ်ချုပ်ခွင့်နဲ့မြေပိုင်ဆိုင်ခွင့်ပေးထားတာတွေကိုရုတ်ရက်ပြန်သိမ်းခဲ့တယ်လို့စစ်တပ်အများပြချထားတဲ့ဒီဒေသမှာတပ်သား1000နဲ့ချီတိုးချပြီးဆန္ဒပြသူတွေကိုရက်ဆက်စွာချေမှုန်းခဲ့တာဖြစ်ပါတယ်။နောက်ပိုင်းကုန်းဆက်သွယ်ရေးဝန်ဆောင်မှုတချို့ပြန်ရအောင်လုပ်ပေးခဲ့တယ်လို့ကျောင်းတွေပြန်တက်ကြဖို့နဲ့စီးပွားရေးလုပ်ငန်းပြန်ဖွင့်ဖို့တိုက်တွန်းခဲ့ပေမဲ့ဒေသခံတွေကအာခံနေဆဲဖြစ်ပါတယ်။ဒါပေမဲ့လည်းအာဏာပိုင်တွေကဒီဒေသပုံမှန်အနေထားရောက်နေကြတာကိုအခုလာရောက်တဲ့ EU ကိုယ်စားလှယ်တွေကိုပြဖို့စူးစမ်းနေပါတယ်။